Welcome to the Voice of America in Burmese.
ဆောရရှင်ပေါင်းမင်္ဂလာညနေခင်းမှာတနိဒာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2015ခုမေလ10ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ19.25ရုပ်အနေနဲ့တိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမမိုးယူနဲ့တူချင်းညာပေးသွားမှာပါလူသားချင်းစာနာထောက်ထားမှုအကူအညီပေးရေး9ရက်ကြာအပြစ်ကက်ရစဲထားဖို့ sorry Arabia ရဲ့ကမ်းလှမ်းမှုကိုဟူတီတပုန်တွေကလက်ခံလိုက်တာမြန်မာနိုင်ငံကလှေစီးပြေးရိုဟင်ဂျာမွတ်စလင်900လောက်အင်ဒိုနီးရှားနိုင်ငံအနောက်ဘက်ကမ်းခြေကိုရောက်ရှိနေတာဖိလစ်ပိုင်မှာမကြာခင်တိုက်ခိုက်တော့မဲ့ New Wealth Typhoon မုန်တိုင်းမကြာရောက်ခင်ပြင်ဆင်မှုတွေလုပ်နေတာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုကြားဖို့ရှိပါတယ်ကိုညာဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတိုင်းပြည်လုံးအတိုင်းအတာညဉ့်ညံရေးဆွေးနွေးပွဲတွေဆက်လုပ်သွားဖို့ပြင်ဆင်နေကြချိန်မှာကိုကန်ဒေသမှာတော့တိုက်ပွဲတွေကပြင်းထန်နေသေးပ
ါ။ကျွန်တော်ပြောသလိုအခုကျွန်တော်ကနေအပြစ်ရပါဆိုတာကျွန်တော်ငကိုကလေးရက်နေတဲ့လူပါဆက်ခန့်စစ်ပဲကျွန်တော်တိုက်နေရပါတယ်။သလောဆယ်မှာတို့ရောပဲတိုက်စစ်ထိုးစစ်
ဒီကြောင်းတွေကိုတရင်နေပြီးပြီးချင်းမှာတင်ဆက်သွားမှာဖြစ်သလိုမန္တလေးမြို့မှာနှစ်ရက်တာကျင်းပခဲ့တဲ့အမျိုးသမီးဖိုရမ်ဆွေးနွေးပွဲအကြောင်းကိုလည်းတင်ပြပေးမယ့်အပြင်ထိုင်းနိုင်ငံမှာဘင်္ဂလားဒေ့ရှ်ရိုဟင်ဂျာမွတ်စလင်တွေလို့ယူဆရတဲ့ရွှေပြောင်းအလို့သမားတွေရဲ့ရုပ်အလောင်းတွေနဲ့ပတ်သက်ပြီးတော့လူကုန်ကူးပြဿနာတွေကိုဆွေးနွေးကြတဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့ကျွန်တော်တို့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကတင်ပြပါမယ်
။အင်္ဂါနေ့မှာစတင်မဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်ရေး9ရက်ကြာအပြစ်ခတ်ရစဲထားဖို့ sorry Arabia ရဲ့ကမ်းလှမ်းမှုကိုလက်ခံလိုက်တယ်လို့ယေမန်နိုင်ငံကဟူတီတပုန်တွေကပြောပါရတယ်။ sorry ဦးဆောင်တဲ့မဟာမိတ်အဖွဲ့တွေကမြို့တော်ဆန်နာမှာရှိတဲ့သမရဟောင်းအလီအဗ်ဒူလာဆာလီရဲ့နေအိမ်ကိုလေကြောင်းကနေတိုက်ခိုက်အပြီးဒီကနေ့တနင်္ဂနွေနေ့မှာတပုန်တွေရဲ့ဂျင်ဂျာချက်ထွက်လာတာပါ။ဒီလိုတိုက်ခိုက်ချိန်မှာမစ္စဆာလီနေအိမ်မှာရှိမနေဘူးလို့ယုံကြည်ရပါရတယ်။ဟူတီတပုန်တွေကို sorry ဦးဆောင်တဲ့မာမိအဖွဲ့တွေကလေကြောင်းကနေတိုက်ခိုက်နေတာကြောင့်လူတွေထောင်ထဲချီဒုက္ခရောက်နေကြရပြီးဒီလူတွေအပေါ်စားလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့ American နဲ့ sorry Arabia က9ရက်ကြာပြည့်ရက်ဖို့ကြေညာခဲ့တာပါ American နိုင်ငံသားဝန်ကြီး John Kerry ကလည်းဟူတီတပုန်တွေအနေနဲ့ပြစ်ခတ်ရစဲရေးကိုလက်ခံလာအောင်တိုက်တွန်းခဲ့ပါတယ်ဒီတပုန်တွေဟာ Mr. Salih ကိုထောက်ခံသူတွေဖြစ်ပြီး Iran ကနေအထောက်ပံ့တွေရနေတယ်လို့လည်းယုံကြည်ရပါတယ်ခင်ဗျာ
အီရန်နိုင်ငံမှာတော့ဘက်ဒဲမြို့မြောက်ဖက်ခါလစ်အချင်းတောင်တွေကနေပြီးတော့ထောင်ပေါက်ပြေးဖို့ကြိုးစားရတာကနေရုံရင်ဆန်ခတ်မှုတွေဖြစ်ခဲ့လို့အချင်းသား36ယောက်ထဲမှနေသိဆုံးပြီးလူ40လောက်ထွက်ပြေးလွတ်မြောက်သွားခဲ့တယ်လို့တာဝန်ရှိသူတွေကစနေနေ့ကပြောဆိုပါတယ်ခါလစ်အချင်းတောင်ကထောင်ပေါက်ထွက်ပြေးဖို့အတွက်ဖြစ်ခဲ့တဲ့ရုံရင်ဆန်ခတ်မှုတွေမှာရဲတပ်ဖွဲ့ဝင်6ယောက်နဲ့အချင်းသား30သိဆုံးတယ်လို့အီရက်ပြည်ထောင်စုဝန်ကြီးဌာနကအတည်ပြုပြောဆိုပါတယ်ဒါပေမဲ့တခြားတာဝန်ရှိသူတွေရဲ့ပြောအရတော့သိဆုံးသူရေးတွက်ဟာရဲတပ်ဖွဲ့ဝင်12ဦးနဲ့အကျဉ်းသား50တဲ့မင်းရှိတယ်လို့ဆိုပါတယ်အကျဉ်းသားအချင်းချင်းရန်ဖြစ်ကြရကထောင်ဝင်တန်းတွေကတားဆီးဖို့ဝင်လာချိန်မှာအကျဉ်းသားတွေကလူအင်အားနဲ့တိုက်ခိုက်ပြီးတော့လက်နက်တွေကိုယူလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီထောင်ပေါက်ပြေးတဲ့ဖြစ်ရပ်ကိုသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစွန်းရောက် ISIS စစ်သွေးကြွအဖွဲ့ကကြေညာပါတယ်ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ Jihad Warrior ရဲ့ website မှာအကြောင်းအရာစုံကိုတင်ပြထားပါတယ်ထောင်ထဲကအကျဉ်းသားတွေနဲ့ချိန်ကိုက်ပြီးတော့အကျဉ်းတောင်ပြင်ဘက်မှာသူတို့အဖွဲ့ကဖောက်ခွဲမှုတွေလုပ်ခဲ့တယ်လို့လည်း ISIS အဖွဲ့ကပြောပါတယ်။ထွက်ပြေးသွားသူတွေထဲမှာ ISIS အဖွဲ့ဝင်30လောက်ပါတယ်လို့လည်းအဲ့ဒီအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထွက်ပြေးသူတချို့ဟာအကျဉ်းဘက်ဆိုင်ရာအကျဉ်းဖက်မှုဆိုင်ရာဆွဲချက်တွေနဲ့ထောင်ချခံထားရသူတွေဖြစ်တယ်လို့ Iraq တာဝန်ရှိသူတွေကပြောဆိုပါတယ်။
လက်ဆမ်းမှုကြောင့်သမရဟောင်းဟော့စနီမူဘာရက်နဲ့သူ့သားနှစ်ယောက်ကိုအီဂျစ်တရားရုံးတရုံးကထောင်ဒဏ်3နှစ်ပြည့်နှံချမှတ်လိုက်ပါတယ်။အီဂျစ်ကိုနှစ်ပေါင်း30ကျော်အုပ်ချုပ်ခဲ့တဲ့အာနာရှင်ဟောင်းဖြစ်တဲ့မစ္စတာမူဘာရက်နဲ့သူ့သားဂျမဲလ်နဲ့အလာရူဟာတခြားအမှုတွေနဲ့ထောင်ထဲမှာ3နှစ်နေထိုင်ခဲ့ပြီးဖြစ်ပါတယ်။2011ခုနှစ်ကယာရူကဖေရှားခံရတဲ့အသက်89နှစ်အရွယ်သမရဟောင်းဟာနောက်ထပ်အချိန်ဘလောက်ကြာကြာဆက်အချင်းကျခံရမလဲဆိုတာကိုတော့ကွဲကွဲပြားပြားမသိရသေးပါဘူး။သူ့ရဲ့ပိုင်ဆိုင်မှုတွေကိုမုံမံပြင်ဆင်ဖို့ဒေါ်လာတန်းနဲ့ချီးပြီးအလွဲသုံးစားလုပ်တယ်လို့ဆွဆွဲပြီးမစ္စတာမူဘာရက်ကိုဆွဲချက်တင်ခဲ့တာဖြစ်ပါရယ်ခင်ဗျာ
။စနေနေ့ကမက်ဆီဒိုနီးယားနိုင်ငံကိုဆိုဗိုနဲ့ဆာဗီယာနယ်စပ်နားကအယ်ဘေးနီးယားမျိုးစုဒေသမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေမှာရဲရရှိ9ယောက်တည်ဆုံသွားခဲ့တဲ့အတွက်တနင်္ဂနွေတဝန်းပူဆွေးတော့ကရောက်နေကြပြီးရဲတပ်ဖွဲ့ကိုလည်းသတိပေးနှိုးဆော်ချက်ထုတ်ပြန်ထားပါတယ်။အ အဲ့ဒီတိုက်ခိုက်မှုမှာရဲတပ်ဖွဲ့ဝင်30ကျော်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကအတည်ပြုပြောဆိုပြီးအရသာဘယ်နှစ်ယောက်ထိခိုက်ဒဏ်ရာရတယ်ဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအမည်အတိအကျမဖော်ပြဘဲမက်ဆီဒိုနီးယားရဲ့အိနီးချင်းနိုင်ငံတစ်ခုကတနတ်သမားအုပ်စုတစ်ခုကအရှိမြောက်ပိုင်းကမြို့တော်စကော့ဂျေနားမှာရှိတဲ့ကူမန်နိုဘိုမှာတိုက်ခိုက်မှုဆလုပ်ခဲ့တယ်လို့မက်ဆီဒိုနီးယားနိုင်ငံဘက်ကပြစ်တင်ပြောဆိုခဲ့ပါတယ်တိုက်ခိုက်သူတွေကတချို့သေဆုံးပြီးဒါဇင်နဲ့ချီတဲ့တနတ်သမားတွေကလည်းနှစ်ချခဲ့ပြီးတော့ကျန်တဲ့လူတွေကိုဆက်ပြီးရှာဖွေနေစေဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဂေါ်ဒန်ဂျန်ဂူလိုဆာကာကပြောဆိုပါတယ်မက်ဆီဒိုနီးယားနိုင်ငံမှာအယ်ဘေးနီးယားဒေသကလူနည်းစုတိုင်းရင်းသားတွေကအုပ်ချုပ်권ပိုရဖို့အတွက်တောင်းဆိုရကလက်နက်ကင်တိုက်ပွဲဝင်မှုတွေအစောပိုင်းတွေကရှိနေပြီးခုတိုက်ခိုက်မှုကတော့အစိုးရနဲ့အတိုက်ခံလူနည်းစုကြားတင်းမာမှုနဲ့ဆက်နွယ်တယ်လို့ယူဆကြပါတယ်
New American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOE ကနေတင်းငွေနေညနေခင်းသတင်းများကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်900လောက်တင်ဆောင်ထားတဲ့လှေတွေအင်ဒိုနီးရှားနိုင်ငံအနောက်ဘက်ကမ်းခြေကိုစိုက်ကပ်လာခဲ့ပါတယ်ဒီလှေစည်းပေးဒုက္ခသည်တွေကတချို့ဟာရေနဲ့အစားအစာပြက်လက်မှုကြောင့်အာရုံကုန်ခန့်ပြီးစိတ်ကူတာမှုခံယူဖို့လိုအပ်နေကြောင်းချွေပြောင်းချေချမှုနဲ့လူခွင့်လှူရှားသူတွေကပြောပါရတယ်။ဂျကာတာမြို့တော်က IOM လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာရွှေပြောင်းချေချနေထိုင်ရေးဆိုင်ရာအကူအညီပေးရေးအဖွဲ့လက်ထောက်အကြီးအကဲ Steve Hamilton ကအကူအညီပေးရေးအဖွဲ့တွေဟာအာချေဒေသစီကိုတွားရောက်နေကြတယ်ဆိုပြီးတော့ပြောပါရတယ်။အမျိုးသားမျိုးသမီးနဲ့ကလေးငယ်တွေတင်ဆောင်ထားတဲ့လူ430ပါလေတစ်စီးနဲ့လူ90ပါလေတစ်စီးဒီအင်ဒိုနီးရှားကမ်းခြေဘက်ကိုရောက်ရှိလာတာပါမြန်မာနိုင်ငံတွင်းမှာခွဲခြားဆက်ဆံခံနေရတာတွေကြောင့်ရိုဟင်ဂျာတွေကမြန်မာနိုင်ငံကထွက်ပြေးနေကြရတယ်လို့ရိုဟင်ဂျာအရေးစောင့်ကြည့်လေ့လာနေတဲ့ Arkan Project အဖွဲ့ညွှန်ကြားရေးမှူး Chris Lua ကပြောဆိုကြောင်းကိုလည်း AP သတင်းမှာဖော်ပြထားပါတယ်တနင်္ဂနွေနေ့အစောပိုင်းမှာရိုဟင်ဂျာ900နီးပါးအင်ဒိုနီးရှားကိုရောက်ရှိလာကြောင်းကိုလည်းသူကအတည်ပြုပြောဆိုပါတယ်ဟိုရုံးကတော့လူကုန်ကူးသူတွေဟာရိုဟင်ဂျာတွေကိုထိုင်းနိုင်ငံတောရင်းကစခန်းတွေမှာထားပြီးသူတို့တောင်းတဲ့ငွေပေးမှသာခရီးကိုဆက်ထွက်ခွာခွင့်ပြုပါတယ်ဒါပေမဲ့လည်းလူကုန်ကူးမှုတိုက်ဖက်ရေးထိုင်းနဲ့မလေးရှားမှာအပြင်းထန်ဆောင်ရွက်လာတာကြောင့်အခုလိုနီးနာပြောင်းလဲလာတာပါအခုခါမှာဘင်္ဂလားဒေ့ရှ်နဲ့ရိုဟင်ဂျာဦးရေခံမှန်းကြီး 9,000 8,000 လောက်ဟာမလက်ကရေလကြားကကြောက်ချရနာထားတဲ့တင်မောတွေပေါ်မှာရှိနေတယ်လို့လဲလီဝါကပြောပါတယ်အစားအစာနဲ့ရေပြက်လက်မှုကြောင့်ဒီလေစည်းပေးဒုက္ခသည်တွေရဲ့အခြေအနေဟာဆိုးရွားလာနေပြီးပြီးခဲ့တဲ့လတွေအတွင်းမှာဒါဇင်နဲ့ချီတည်ဆုံးခဲ့တယ်လို့လဲသူကပြောပါတယ်ခင်ဗျာ
မဲကောင်မြစ်ကိုဖြတ်ပြီးမြန်မာနိုင်ငံနဲ့လောနိုင်ငံမြောက်ပိုင်းကိုဆက်သွယ်တိဆောက်ထားတဲ့ချစ်ကြည်တရားသည့်ပေါ်မှာဒီကနေ့တနင်္ဂနွေနေ့ကစပြီးမော်တော်ယာဉ်တွေဖြတ်တန်းသွားလာဖို့တရားဝင်ဖွင့်လှစ်ပေးလိုက်ပြီးဖြစ်ပါတယ်ဒီတရားဟာလောနိုင်ငံလောင်နမ်သွပြည်နယ်ဟွမ်ကုန်ကြီးရွာနယ်ဝေခွန်မြန်မာနိုင်ငံရှမ်းပြည်နယ်တာချီလိပ်မြို့နယ်ကိုဖြတ်တန်းတိဆောက်ထားတာဖြစ်ပါတယ်ဒီနှစ်နိုင်ငံချစ်ကြည်ရေးတရားသစ်ဖွဲ့မွဲကိုလောနိုင်ငံမြောက်ဖက်နမ်သွပြည်နယ်မှာစနေနေ့ကကျင်းပတဲ့ဖွင့်ပွဲမှာလောင်နိုင်ငံသမ္မတချောင်းလင်းဆန်ရှုံးနဲ့မြန်မာသမ္မတဦးသိန်းစိန်တို့တက်ရောက်ခဲ့ကြတယ်လို့လောနိုင်ငံမှအစိုးရ KPL သတင်းဌာနကသတင်းထုတ်ပြန်ပါတယ်ဒီတရားသစ်ကနှစ်နိုင်ငံအပြန်အလှန်ယုံကြည်နားလည်မှုပူးပေါင်းဆောင်ရွက်မှုနဲ့ချစ်ခင်ရင်းနှီးမှုတွေရဲ့အထိအမှတ်မှတ်တိုင်တစ်ခုလည်းဖြစ်ပါတယ်လို့လောနိုင်ငံကြားရေးဝန်ကြီးနဲ့ဒုတိယဝန်ကြီးချုပ်တာဝန်နေထမ်းဆောင်နေတဲ့သော်မလွန်ဆင်ဆူလစ်ကပြောဆိုပါတယ်2012ခုနှစ်မှာမြန်မာသမ္မတကလောနိုင်ငံကိုတရားဝင်အလဲပတ်ခရီးသွားခဲ့ခြင်းကဒီချစ်ကြည်ရေးတရားတိဆောက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်2013ခုနှစ်မှာတရားတိဆောက်တဲ့လုပ်ငန်းကိုစတင်ခဲ့ပြီးတတ်မှတ်ချိန်တဲ့9လပိုဆော့ပြီးတိဆောက်ပြီးစီးသွားတဲ့ဒီနှစ်နိုင်ငံချစ်ကြည်ရေးတရားကြီးကိုအမေရိကန်ဒေါ်လာ26သန်းအကုန်ကျခံတိဆောက်ခဲ့တာလေဖြစ်ပါတယ်ရှင
်။အင်အားပြင်းထန်တဲ့တိုင်ဖုန်းမွန်တန်မကြောက်မီ24နာရီတောင်မလိုတော့တဲ့အချိန်မှာဖိလစ်ပိုင်မြောက်ပိုင်းက9ဖန်သမားတွေဟာသူတို့ရဲ့9ဖန်လေတွေကိုမုန်တိုင်းဘေးဒဏ်ကနေပေးလို့ရာကိုဒီကနေ့တနင်္ဂနွေနေ့မှာရွှေ့ပြောင်းနေကြပါတယ်။ဗြိတိန်နိုင်ငံအခြေစိုက်မိုးလေဝသဌာနတစ်ခုကအဆင့်9သတ်မှတ်ထားတဲ့ Noel Typhoon Mondai ဟာတနာယီကို၄တိုင်နှုန်း114မိုင်နှုန်းပြင်းအားတနာယီကို138မိုင်နှုန်းနဲ့ဖိလစ်ပိုင်အလဲပိုင်းက Captain Duan's John မြောက်နဲ့အရှိမြောက်မိုင်130အကွာကိုဦးတည်တိုက်ခိုက်မှာပါ။ဒီမုန်တိုင်းဟာဒီကနေ့တနင်္ဂနွေနေ့မှာစပားစိုက်ပျိုးတဲ့ကဂါယန်နဲ့ Isabella ဒေသတွေမှာတိုက်ခိုက်မယ်လို့လည်းခန့်မှန်းထားပါတယ်။ ဖိလစ်ပိုင်ကန်ယူရန်ဆောင်တပ်တွေကမုံတိုင်းတိုက်ခိုက်နိုင်တဲ့ဒေသရင်းကဂရုသင်္ဘောသွာလာမှုနဲ့ငါးဖမ်းသင်္ဘောတွေကိုမထွက်ခွာဖို့တားမြစ်ထားပါတယ်။မိုးလေဝသဌာနကလည်းလူစုံဒေသတွေကနေမြေ19ခုမှာသတိပေးချက်ထုတ်ပြန်ထားပြီးလေပြင်းတိုက်ခိုက်ပြီးမိုးသက်ထန်စွာရွာသွန်းမှုတွေကြောင့်နှစ်မီတာခွဲအမြင့်ရှိတဲ့လိုင်းလုံးတွေပေါ်ပေါက်နိုင်ကြောင်းကိုလည်းပြောဆိုထားပါတယ်။ရေကြီးနိုင်တာကြောင့်ဒေသရင်းမှာပြောင်းရွှေ့မှုတွေလုပ်နေချိန်မှာပဲကယ်ဆယ်ရေးအဖွဲ့တွေကလည်းအသင့်အနေထားမှရှိနေဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကမ္ဘာပေါ်မှာလူခွင့်ရေးလေးစားလိုက်နာမှုနဲ့ပတ်သက်လို့ထိပ်တန်းနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့လူခွင့်ရေးဆိုင်ရာမှတ်တမ်းတွေကိုကုလသမဂ္ဂကလေ့လာသုံးသပ်ဖို့ရှိပါတယ်။ကုလအဖွဲ့ဝင်193နိုင်ငံစလုံး၄နှစ်တကြိမ်လှုပ်ဆောင်နေကြကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ Universal Periodic Review လို့ခေါ်တဲ့နိုင်ငံတကာကသုံးသပ်ကြားနာမှုလုပ်ငန်းစဉ်အတွက်အမေရိကန်နိုင်ငံလည်းပါဝင်ဆောင်ရွက်တာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်မဲ့အဲ့ဒီအစီအစဉ်မှာမကြသေးခင်ကဖြစ်ခဲ့တဲ့လက်နက်မဲ့လူမဲနိုင်ငံသားတွေအပေါ်အမေရိကန်ရဲတပ်ဖွဲ့ဝင်တချို့ကလက်နက်နဲ့ပြစ်ခတ်တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်တာအပါအဝင်တခြားတင်းကျပ်တဲ့စုံစမ်းစစ်ဆေးမှုနဲ့အမေရိကန်နိုင်ငံရင်ဆိုင်ရနိုင်တဲ့အခြေအနေရှိပါတယ်။အမေရိကန်နိုင်ငံရဲ့တည်တံစီရင်မှုစနစ်တိုက်ပိတ်တဲ့ပြစ်ဒဏ်ဆိုင်ရာကိစ္စတွေအပါအဝင်အမေရိကန်နိုင်ငံအချင်းတောင်တွေရဲ့အခြေအနေနဲ့တရားဝင်ဝင်ရောက်လာသူတွေကလေးငယ်တွေဆိုင်ရာပြစ်ဒဏ်ချမှတ်မှုကိစ္စတွေနဲ့ပတ်သက်တဲ့ပြဿနာတွေကိုလည်းစစ်ဆေးနိုင်တဲ့အခြေအနေရှိပါတယ်ရှင်။
ရင်ကုန်သင်္ဘောကနေပဲ့ထိန်တုံးကြီးအောင်မြင်စွာစမ်းသပ်ပြုလုပ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုလိုက်ပြီးတဲ့နောက်မြောက်ကိုရီးယားအနေနဲ့ဒေတာရင်းတင်းမာမှုတွေတိုးလာစေမယ့်လုပ်ရည်တွေကိုရှောင်ကျဉ်ဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဒီလိုတုံးကြီးစမ်းသပ်ပြုလုပ်မှုတွေထဲမှာပဲ့ထိန်တုံးနည်းပညာကိုအသုံးပြုတာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုတိတိသားသားချိုးဖောက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ကုလသမဂ္ဂကမြောက်ကိုရီးယားနိုင်ငံကိုပယ်ထိန်ဒုံနီးပညာမလုပ်ဖို့ဒါမှမဟုတ်အသုံးမပြုဖို့တံခတ်ပိတ်ဆို့ထားတာဖြစ်ပါတယ်။တောင်ကိုရီးယားသင်္ဘောတွေအနေနဲ့မြောက်ကိုရီးယားရေပိုင်နက်ထဲကိုဝင်လာခဲ့ရင်ကြိုတင်အတိပေးခြင်းမပြုဘဲတိုက်ခိုက်သွားမှာဖြစ်တယ်လို့သတိပေးပြီးတရက်အကြာမှာမြောက်ကိုရီးယားဘက်ကအခုလိုပင်လယ်ထဲကိုစမ်းသပ်ပြုလုပ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုကုအောင်နဲ့မမိုးဖြူတို့ကပြောပြခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်။ဒီကနေ့ထိတိုက်ပွဲတွေဆက်ဖြစ်နေတဲ့ကိုကန့်ဒေသမှာအစိုးရတပ်တွေကသာထိုးစစ်ဆင်နေတာကိုရပ်လိုက်မယ်ဆိုရင်ကိုကန့်ဒေသစစ်ပွဲတွေရပ်ဆဲသွားမှာဖြစ်ပြီးအပြစ်ရငြင်းငြင်းရေးကိုဆွေးနွေးသွားနိုင်မှာဖြစ်တယ်လို့အစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ MNDAA ကိုကန့်တပ်ဖွဲ့ကပြောဆိုလိုက်ပါတယ်ကိုကန့်တပ်ဖွဲ့တွေကသာတိုက်ပွဲကိုရပ်ပြီးငြင်းငြင်းရေးရောက်ငြင်းငြင်းရေးဆလုဆောင်မယ်ဆိုရင်နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်နိုင်မယ်လို့ပြည်ထောင်စုညီညွတ်ရေးလုပ်ငန်းကော်မတီ UPWC အကြီးအကဲဝန်ကြီးဦးအောင်မင်းကစနေနေ့မှာပြောကြားလိုက်ပြီး MNDAA တပ်ဖွဲ့ကအခုလိုတုံ့ပြန်လိုက်တာပါဒီအကြောင်းကိုဆက်ပြီးတင်ပြချင်ပါတယ်ကိုကန့်ဒေသမှာဒီကနေ့ဒီတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ MNDAA ကိုကန့်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းက VOA ကိုပြောပါတယ
်ပြောနေတိုင်းလို့တနေ့ကြီးနဲ့လမ်းပစ်တယ်ဒီနေ့မနေ့လည်းလမ်းပစ်နေတာပဲတနေ့ကြီးနဲ့ပူလောင်စိတ်လာသေးရဲ့ဒါကြေးတို့ပြောသလိုအခုကျွန်တော်ကနေအပြစ်ရပါဆိုတော့ကျွန်တော်ငကိုကလေးရက်နေတဲ့လူပါခဏခန်းစစ်ပဲကျွန်တော်တိုက်နေရပါတယ်ဆလော့ဆယ်မှာတို့ရောပဲတိုက်စစ်ထိုးစစ်စင်တာပါဟုတ်အဲ့တော့ကျွန်တော်တောင်းပန်ပြီးပြောအောင်ဆိုလဲရပါတယ်ဆိုတော့တက်မတော်ခက်နေနည်းနည်းလေးရှော့လိုက်ရက်လိုက်ရင်တော့တိုက်ပွဲမှာဖြစ်တော့ပါဘူးခင်ဗျလက်နဲ့ကြီးနဲ့မပစ်ဘူးအဲ့နေပင်ကြီးတယ်လည်းမထိုးဘူးဆိုရင်တော့အဲ့ဒီတော့တိုက်ပွဲလုံးဝမရှိပါဘူးငကိုကလေးကကျွန်တော်နေရာမှာကျွန်တော်နေနေတာကိုတို့ရောလာပြီးတော့ထိုးတာပါ
ပြည်ပကဖြစ်နေတဲ့ဒေတာကတက်ဖွဲ့တွေနဲ့နိုင်ငံရေးဆွေးနွေးပွဲလုပ်နိုင်ဖို့ဆိုရင်ကိုကန့်တက်ဖွဲ့တွေကသူတို့စခဲ့တဲ့တိုက်ပွဲကိုအရင်ရပ်ပေးဖို့လိုကြောင်းဝန်ကြီးဦးအောင်မင်းကပြောခဲ့တာကိုအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။တတိုင်းပြည်လုံးအတိုင်းအတာအပြစ်ခတ်ရရေးစာချုပ် NC ကိုတိုင်းသားလက်နက်ကိုင်16ဖွဲ့နဲ့ပဲစတင်လှုပ်ဆောင်သွားမယ်လို့ UPWC အကြီးအကဲဝန်ကြီးဦးအောင်မင်းစနေနေ့မနေ့တုန်းကရန်ကုန်မြို့မှာပြောကြားလိုက်တာပါ။အစိုးရတက်ဖွဲ့တွေနဲ့လက်ရှိတိုက်ပွဲဖြစ်နေတဲ့ MNDAA ကိုကန့်တက်ဖွဲ့AA ရခိုင်တပ်မတော်နဲ့ TNLA တောင်းပလောင်တပ်ဖွဲ့တွေကိုတော့နောက်ချံအဖွဲ့တွေအဖြစ်နောက်မှဆွေးနွေးသွားမှာဖြစ်တယ်လို့ဦးအောင်မင်းကပြောဆိုခဲ့တာပါအစိုးရနဲ့လက်ရှိတိုက်ပွဲဖြစ်နေတဲ့တိုင်းသာလက်နက်ကိုင်၃ဖွဲ့နဲ့ UPWC တို့ကြား bilateral လို့ခေါ်တဲ့နှစ်ဦးနှစ်ဖက်သဘောတူညီထားတာမျိုးမရှိသေးဘူးလို့ UPWC ဘက်ကပြောနေပေမဲ့ ကိုကန်တပ်ဖွဲ့ဟာ NCCT တနိုင်ငံလုံးအပြည့်ရရေးညှိနှိုင်းမှုအဖွဲ့ထဲမှာငကိုကလေးကပါဝင်လာခဲ့ကြောင်း MNDA ဦးထွန်းမြတ်လင်းကပြောပါတယ
်ကျွန်တော်အဖွဲ့ကကိုအရင်ကလေးကရှိနေတဲ့အဖွဲ့ပါပြီးတော့ဒီ NCCT တို့တို့နဲ့စပြီးတော့ညှိနှိုင်းတဲ့အချိန်မှာကလေးကကျွန်တော်အဖွဲ့နာမည်ပါပါတယ်ခင်ဗျဆိုတော့တကယ်ကိုတဘောရာကြီးကြီးနဲ့စိတ်ရင်းစေတနာမှန်နဲ့လှုပ်ကျင်တယ်ဆိုရင်ပေါ့ဗျာအဲ့ဒါဆိုရင်တော့ဒီဥစ္စာတွေကိုကျွန်တော်သွားပြီးတော့ရှင်းနေကြမလို့ဥစ္စာပဲဗ
ျကုကန်တက်ဖွဲ့အနေနဲ့အပြည့်ရညဉ့်ညံရင်းကိုလိုလားတယ်ဆိုတာသမရဦးသိန်းစိန်ထံအိတ်ဖွင့်ပေးစာရေးသားပေးဖို့ခဲ့ပြီးအပြည့်ရရေးဆွေးနွေးဖို့အမြဲတမ်းအဆင်သင့်ရှိကြောင်းဦးထွန်းမြတ်လင်းကပြောပါတယ
်ဒီသမရကြီးထံကိုကျွန်တော်အိတ်ဖွင့်စာရေးထားတာရှိပါတယ်အဲ့မှာလည်းကျွန်တော်လည်းပြောပါတယ်ကျွန်တော်ကကျွန်တော်ဒီနိုင်ငံတော်နဲ့ပူးပေါင်းစဉ်တုန်းကကျွန်တော်ရဲ့ဒီလှုပ်ဆောင်ချက်တွေကိုပြန်ပြီးတော့တတိယစီချင်ပါတယ်ဆိုတာကိုလည်းကျွန်တော်ပြောခဲ့ပါတယ်ခင်ဗျာကျွန်တော်ဒီ89ခုနှစ်ကတည်းကနိုင်ငံတော်ရဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာကျွန်တော်ထက်ထက်မှုံလုပ်ခဲ့ပါတယ်ဆိုတော့ကျွန်တော်ကနေဒီငြိမ်းချမ်းရေးစပြီးတော့ယူလိုက်မှတဲ့အနောက်နေ16ဖွဲ့လိုက်လာပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်ရဲ့နာမည်ကသူဒေတာ1လို့နာမည်မှတ်ခံရပါတယ်ခင်ဗျာနောက်တစ်ခုကတော့ဒီမွေးစီဝါတက်ဖြစ်ရေးမှာလည်းကျွန်တော်လည်းထက်ထက်မှုံလုပ်ခဲ့ပါတယ်ဒီနိုင်ငံတော်အတွက်လည်းကျွန်တော်ကုန်ရှိစွာနဲ့ဝင်ဝင်ကြောကြောနဲ့နိုင်ငံတကာကိုကျွန်တော်ကြီးညာနိုင်ခဲ့ပါတယ်2012ခုနှစ်မှာတိမ်ပပြောက်ရင်းနေပြီဆိုပြီးတော့မှအဓိကကျွန်တော်အရင်ကတည်းကလည်းတို့နဲ့ဒီနိုင်ငံတော်အစိုးရနဲ့အဲတော့ကဒီစစ်အစိုးရနဲ့ပေါ့ဗျာဆက်ဆံမှုပါတယ်ဒီနင်းချဲအေးကိုကျွန်တော်လည်းလိုလားတယ်ဆိုတော့တို့ကလည်းသိပါတယ
်မေလဆန်မိုင်းရှမ်းပြည်နယ်ပန်ခမ်းမှာလုတ်တဲ့လက်နက်ကင်တိုင်းရင်းသားများထိပ်သီးညီလာခံမှာလည်းတိုင်းရင်းသားအဖွဲ့အားလုံးနဲ့အပြည့်ရဆဲနိုင်မှသာတနိုင်ငံလုံးအတိုင်းအတာဆောင်တဲ့NC စာချုပ်ကိုသဘောတူလက်မှတ်ရေးထိုးနိုင်မယ်လို့တိုင်းသားကောင်းဆောင်လေးသဘောထားရှိခဲ့ကြကြောင်းဦးထွန်းမြတ်လင်းကပြောပါတယ်
။အဲဒီပန်စာထိတ်သီးညီလာခံပြီးတော့လည်းအားလုံးတပေါင်းတစည်းတည်းလုပ်ကြမယ်လို့တော့ကျွန်တော်နားလည်ပါတယ်။အဲ့လိုကျွန်တော်တွေ့ရပါတယ်ဆိုရင်လူတိုင်းလူလုံးလည်းအဲ့လိုပါပဲ။ကျွန်တော်ငြင်းချင်ရလို့ရပါတယ်။ဒီစစ်ကိုမလိုလားပါဘူးဆိုတာပေါ်လွင်ပါတယ်။အဖွဲ့တိုင်းလူလုံးအဲ့လိုပါပဲ။ဆိုတော့ကျွန်တော်လည်းဒီပြည်တော်စုတဲကမိသားစုဝင်တစ်ခုဆိုတာကိုမမိတ်ပါနဲ့လို့အထူးသဖြင့်ပမာတိုင်းနာညီကိုတွေကျွန်တော်ကိုပူနားလေလာပြီလို့ကျွန်တော်ကတော့မျောလင့်ပါတယ်ခင်ဗျ။နောက်မှရင်ကျွန်တော်ကနိုင်ငံသားသားလို့ပါလို့ဖြစ်နေပါတယ်။အဲ့ဒါကျွန်တော်အရင်ခံစားရပါတယ်ခင်ဗျ
။မြန်မာအစိုးရတပ်တွေဟာရှမ်းပြည်နယ်လောက်ကန်မြို့အရှိမြောက်ဘက်ချမ်း9မိုင်လောက်အကွာကနမ်တင်းမှန်တောင်ကျောတလျှောက်မှာရှိတဲ့ကိုကန်တပ်ဖွဲ့တွေကိုဒီကနေ့မှထိုးစစ်ဆင်နေတာဖြစ်ပါတယ်ခင်ဗျာ။
ဒီမြန်မာပိုင်းရဲ့အယုံမြင့်တန်ကြားတဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
VOA ကတင်းငွေနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံမှာဘင်္ဂလီနဲ့ရိုဟင်ဂျာလို့ယူဆရတဲ့ရွှေပြောင်းအလူသမားတွေရဲ့ရုပ်အလောင်းတွေတွေ့ရှိပြီးတဲ့နောက်ထိုင်းအစိုးရကလူကုန်ကူးမှုနဲ့ပတ်သက်ဆက်နွယ်သူတွေကိုဖမ်းဆီးနေတာမို့အခုဆိုရင်လူကုန်ကူးမှုနဲ့ဆက်နွယ်နေသူတွေဟာအိမ်နီးချင်းနိုင်ငံတွေကိုတင်းရှောင်နေကြတယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေသူတွေကပြောပါတယ်ဒီလူကုန်ကူးမှုနဲ့ပတ်သက်လို့တန်တရာရှိသူ50ခန့်ကိုထပ်မံဖမ်းဆီးဖို့ထိုင်းရဲတပ်ဖွဲ့ကတရားရုံးမှာဝန်ထမ်းထုတ်ထားတာလည်းဖြစ်ပါတယ်။အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းဆုံးကလခရိုင်အတွင်းမှာသေဆုံးနေတဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းအစိုးရဟာလူကုန်ကူးမှုမှာပါဝင်ပတ်သက်နေတယ်လို့တန်တရာရှိတဲ့သူတွေကိုစက်တိုက်အရေးယူခဲ့တာပါ။အခုအခါမှာတော့တန်တရာရှိသူ29ယောက်အတွက်တရားရုံးမှာဖမ်းဆီးခွင့်ဝန်ထမ်းတောင်းခဲ့တယ်လို့နောက်ထပ်လူ20ကိုလည်းဖမ်းဆီးခွင့်တောင်းနေကြောင်းထိုင်းနိုင်ငံထုတ်နေရှင်သတင်းစာမှာဖော်ပြခဲ့ပါတယ်။မနေ့ကတော့လူကုန်ကူးမှုနဲ့ပတ်သက်လို့တန်တရားရှိတဲ့ပတ်တန်းဘစားမြို့တော်ဝင်ရဲ့အိမ်နဲ့တခြားနေရာ၄ခုလောက်ကိုရဲနဲ့စစ်တပ်အင်အား200လောက်ကဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့ရမှာအထောက်အထားဆောင်ရွက်စာတမ်းတွေဖမ်းဆီးမိခဲ့တယ်လို့ဆိုပါတယ်။ Rohingya Refugee of Thailand အဖွဲ့ကအဘူကာမန်ကတော့ လူကုန်ကူးခံရသူတွေကိုကူညီခဲ့ပြီးအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ခဲ့ကြောင်းအခုလိုပြောပါတယ်
။ဟိုမှာထရာဖစ်ကနေနေလာတဲ့လူတွေကသူတို့ငါးနှစ်တရား၊သုံးနှစ်ခွဲတရား၊သူတို့အကလုံးဟိုမှာထရာဖစ်ကမှာဘလော့ကဘလော့ရှိတဲ့ဆိုတာအကုန်သူတို့ပြည်။အဲ့ဒီစက်တီကလာတဲ့သူတို့ကတော့ပြည်လာတယ်နဲ့သူတို့ကျွန်တော်စီကနေပြီးတော့အခုနေဆောင်တာ။အဲ့ဒါဆိုလို့ဒီဘလမကိုနေလေမြဘူးကျွန်တော်ဆိုကိုနေတော့လည်းကျွန်တော်ခေါ်လာပြီးတော့အဆီကအပိလိုက်တယ်ဘလလို့ဆိုလို့ဒီအင်းကြီးကအပိလိုက်တယ်ဒီနေ့ချင်းပြတော့သူကစက်တိတက်တက်တိပိနိုင်နိုင်မလားနိုင်တော့ဘယ်နှယောက်ရှိတယ်သူကပထမလေးစီယူလိုက်တယ်နာမည်ယူလိုက်တယ်လူကဘယ်နာမလဲအင်းဘမလဲဒီကောင်ဒီအကြီးကောင်ဒီပေါ့အဲ့ဒီအင်းဒီပါလိုက်လိုက်ကြည့်ပြီးတော့သူတို့ဒီကနေပြီးတော့အကလုံးလက်မတွေပါတယ်ထုတ်ခိုင်းတယ်အဲ့ဒီလိုသိလားသိတယ်လက်မတို့ဒီလိုဒီလိုနာမပါလဲဒီလိုနာမပါလဲဒီဘာလို့လို့လဲသူအလိုပါရှိတယ်လေသူမထရာဖစ်ကင်ဟိုကနေပြီးတော့ကိုင်းကနေပြီးတော့ဒီမတိဒီတော်မမတိဒီ not မလေးရှားပူတီဒီအကလုံးသူလက်တာသူတီဒီ
မနေ့ကတော့စထွန်မြို့နယ်လိုက်ကျွန်းကနိုင်ငံခြားခရီးသွားလုပ်ငန်းတွေလှုပ်ဆောင်နေတဲ့စီးပွားရေးသမားတယောက်ကလာရောက်အဖမ်းခံခဲ့ကြောင်းလူကုန်ကူးမှုတိုက်ဖြတ်ရေးထိုင်းရဲတပ်ဖွဲ့ကဒုတိယရဲချုပ်ကဆိုပါတယ်ထိုင်းနိုင်ငံမှာရုပ်အလောင်းတွေတွေ့ရှိခဲ့ပြီးတဲ့နောက်ပိုင်းမှာထိုင်းအစိုးရအနေနဲ့လူကုန်ကူးမှုမှာပါဝင်ပတ်သက်နေသူတွေကိုစတင်အရေးယူဆောင်ရွက်တာတွေလုပ်ခဲ့တာပါလူကုန်ကူးမှုမှာပါဝင်ပတ်သက်နိုင်တယ်ဆိုပြီးတန်လျာရှိတဲ့လူတွေအပြင်ရဲအရာရှိတွေဒေသဆိုင်ရာအာဏာပိုင်တွေနိုင်ငံရေးသမားတွေကိုပါဖမ်းဆီးနေတာပါထိုင်းဝန်ကြီးချုပ်ကတော့ဆယ်ရက်အတွင်းလူကုန်ကူးသူတွေရဲ့စခန်းတွေကိုနှိမ်နင်းဖို့နဲ့လူကုန်ကူးမှုတိုက်ဖြတ်ရေးကိုအမျိုးသားရေးအဆင့်အနေနဲ့တိုက်ဖြတ်ကြဖို့အမိန့်ပေးခဲ့တာပါ။ထိုင်းနိုင်ငံမှာအခြေစိုက်ထားတဲ့ဘာမာရိုဟင်ဂျာအဆိုစီယေးရှင်းထိုင်းလန်အဖွဲ့ကဦးမောင်ကျော်နုကတော့လူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုထိုင်းအစိုးရကတည်တည်ချာချာကင်တွယ်မှုတွေလုပ်လာတဲ့အတွက်ဝရမ်းထောက်ခံထားရသူတွေနဲ့လူကုန်ကူးမှုနဲ့ပတ်သက်သူတွေဟာအင်းနီနာချင်းနိုင်ငံတွေကိုတိမ်းရှောင်ကုန်ကြတယ်လို့ဆိုပါရယ
်တိမ်းရှောင်နေကြတာရန်ကုန်ကိုတိမ်းရှောင်နေကြတဲ့ကောက်သူတွေရှိတယ်နောက်ပြီးတော့ကျွန်တော်ဒီဟိုပရိုမိုဗင်းပြောင်းမလာဒီကျွန်တော်ဟိုဒီကမ္ဘောဒီးယားမျိုးတော့ဗောလေကမ္ဘောဒီးယားဒေသမှာဗောလေအဲမလေးပဲမှာလေဟိုပါအဲ့လိုလိုရှိတယ်အာတရှုအနွားရဲ့ညီတယောက်ဟာအဲကင်ကြနေပြီးတော့သူကဘင်္ဂလားကိုဝင်သွားတယ်သူနာမည်ကျွန်တော်မသိဘူးအဲဒါနဲ့သူကဆိုဒီနိုင်ငံသွားဖို့အပတ်စပို့တူနဲ့ကျူးစမ်းနေတယ်လို့ပြောတယ်ဗျ
။ဒီအပိုင်းအတွင်းမှာပဲထိုင်းနိုင်ငံတောင်ပိုင်းမှာလူ118ယောက်ထပ်မံဖမ်းဆီးခံခဲ့ရပြီးလူကုန်ကူးမှုနဲ့ဆက်နွယ်မှုရှိမရှိထိုင်းနိုင်ငံဘက်ကစစ်ဆေးနေပါတယ်။ပြီးခဲ့တဲ့ရက်တွေတုန်းကတော့လူကုန်ကူးမှုနဲ့ပတ်သက်ဆက်နွယ်တယ်ဆိုပြီးတန်လျာရှိတဲ့ရဲအရာရှိတွေအပါအဝင်ဒေသခံရဲအနာပိုင်တွေကိုနေရာပြောင်းရွှေ့တာတွေအပြင်စစ်ဆေးမြင်းမြန်းပြီးအရေးယူမှုတွေလုပ်ခဲ့ကြောင်းထိုင်းရဲချုပ်ကပြောဆိုထားပါတယ်။ထိုင်းနိုင်ငံအတွင်းမှာရုံလောင်း30ကျော်ရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုမျိုးအရေးယူမှုတွေဇက်တိုက်လှုပ်လာခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းချီဆိုင် VOA သတင်းတော့မအေးအင်းမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့မြန်မာနိုင်ငံမှာအမျိုးသမီးတက်ကြွလှုပ်ရှားသူတွေဘာတွေရင်ဆိုင်နေရသလဲပြောပြပါမယ်။မန္တလေးမြို့မှာနှစ်ရက်တာတင်းပနေတဲ့အမျိုးသမီးများဖိုရမ်မှာလာမယ့်2015ရွေးကောက်ပွဲအတွင်းအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပို့ပြီးပေါ်ထွက်လာဖို့အမျိုးသမီးတွေနိုင်ငံရေးဦးဆောင်မှုပိုင်းမှာပို့ပြီးတော့နေရာရလာဖို့ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာအမျိုးသမီးအများအပြားပါဝင်ပေမဲ့လည်းဦးဆောင်မှုအပိုင်းမှာတော့အမျိုးသမီးတွေပါဝင်မှုကတော့အကန့်အသတ်တွေရှိနေတုံးပဲလို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့မက်ခင်ဖြူတွေကပြောပြပါမယ်
။မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးနယ်ပယ်အသီးသီးမှာအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍဟာတခြားအင်းကြီးချင်းအာရှနိုင်ငံတွေနဲ့ရှင်ရင်တောင်မှနှိမ့်ချနေတုံးပဲလို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်။မေလ9ရက်နဲ့10ရက်2ရက်တာဒီမန္တလေးမြို့မှာကျင်းပနေတဲ့အမျိုးသမီးများဖိုရမ်မှာဒီလိုအခြေအနေတွေကိုဆွေးနွေးနေကြတာပေါ့အမျိုးသမီးများဖိုရမ်ကိုကိုယ်တိုင်တက်ရောက်နေတဲ့ Triangle Women အဖွဲ့ကမက်ခင်လေးကပြောပါဗျာ။ဒီက
တော့အမျိုးသမီးတွေဒီကပို့ပြီးတော့အတန်တွေကိုပို့ပြီးတော့ကြောက်ဆောင်လာပြီးတော့ဟိုအားကောင်းလာဖို့အတွက်နောက်ဆက်ပြီးကျွန်တော်တို့ဆောင်ရွက်နေတယ်။ဒီအတွက်အခုကကျွန်တော်တို့ဒီကပွဲမှာဒီသမီးတွေဒီကပို့မှုပါဝင်ပြီးတော့ဒီကပွဲကိုဆွေးနွေးတာကြောင့်လည်းနံပါတ်1ကတော့နေသေးပြီပေါ့နော်။ကိုတိုင်ကြီးကိုမျိုးနဲ့ကြောက်ကိုနိုင်ငံရေးရအပြောင်းလဲတစ်ခုကိုခေါင်းဆောင်မှုပေးနိုင်တဲ့ခေါင်းဆောင်တွေကိုဒီမျိုးကိုယ်တိုင်ကတက်တက်ကြကြနဲ့ပါဝင်ဆဲပေးဖို့ရယ်စစ်တော်ကိုယ်စားလှယ်အနေနဲ့တို့အမျိုးသမီးတွေဒီချက်ကိုပါလာပြီးတော့ဟိုစစ်တော်ရဲ့မှာဒီမျိုးရေးရသိချရဒီချက်ကိုခံစားနားလည်ပြီးတော့ဆောင်ရွက်ပေးနိုင်တဲ့ဒီမျိုးကိုယ်စားလှယ်မှောင်းပြီးအများပေါ်ထွန်းလာဖို့ဆိုတော့တို့ကဝိုင်းပြီးတော့ဟိုပညာပေးရယ်အားပေးရယ်ဝိုင်းကိုလှုပ်ဆောင်ပေးနိုင်တဲ့ဟာတွေပို့ပြီးတော့ဒီလိုပေါ်နေတဲ့ဒီလိုဆောင်ပေးတာနဲ့ဆိုရင် message တွေပို့နေတဲ့အတွက်ဒီ program ကိုလည်းကျွန်တော်တို့ဆက်ကြဖြစ်ပါတယ်
။မ မြန်မာနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ကြတဲ့အမျိုးသမီးတွေအများအပြားရှိပေမဲ့လို့ဦးဆောင်မှုအပိုင်းမှာတော့ပါဝင်မှုကနည်းနေတုံးပဲလို့မက်ခင်လေးကထောက်ပြပါဗျ။ဒီလိုဖြစ်ရတဲ့အခြေအနေအကန့်အသတ်တွေကတော့အများအပြားရှိတယ်လို့ဆိုပါရယ်
။ဒီမှာအားလုံးရင်ဆိုင်ရတဲ့ကျင်းရမွေးတွေမှာလည်းကျွန်တော်တို့အမျိုးသမီးတွေအကန့်အသတ်ရှိဖြစ်တယ်။နောက်ကသူတွေလူမျိုးပြဆန်းထားတာမဟုတ်ဘဲဆောက်ထင်းမှာမှာရေးထားတဲ့အမျိုးသမီးတွေကြောင့်ဆက်ဆံမှုတွေကလည်းအမျိုးသမီးတွေကိုတွင်ပြင်းနေမှရှိခြင်း။အမျိုးသမီးတွေကမိသားစုလောက်ဆန်းဆိုင်ရမှာမဟုတ်ပါဘူးဆိုတဲ့စိတ်ထဲမှာဆွဲဆက်ရင်းစီခြင်းဟာအမျိုးသားဖြစ်နေရမှာပေါ့။အမျိုးသမီးတွေမှာလည်းဖြစ်နေရတဲ့အဲ့ဒီအဆွဲအမှတ်တွေကလည်းကျွန်တော်တို့ဒီကိစ္စအတန်တက်ဖြစ်နေရတယ်။နောက်တစ်ခုကတော့ကျွန်တော်တို့အမျိုးသမီးတွေအမျိုးသားတွေကရန်ဒီနေရာပေးပြီးတော့ဆက်လိုက်လေလို့ဖိတ်ခေါ်မှုမရှိခြင်းဟာလည်းအကန့်အသတ်တစ်ခုဖြစ်တယ်
။အမျိုးသမီးတွေရေးဆိုင်နေရတဲ့ဒီလိုအကန့်အသတ်တွေကိုကြော်လွှားနိုင်ဖို့အမျိုးသမီးစွမ်းရည်မြင့်တက်လာအောင်ကြိုးပမ်းတဲ့နေရာမှာအစိုးရရဲ့ပံ့ပိုးကူညီမှုတွေကအရေးကြီးတယ်လို့လည်းမက်ခင်လေးကထောက်ပြပါတယ်။
ကျွန်တော်တို့ဆင်းရဲတဲ့နိုင်ငံတွေဖြစ်တဲ့အတွက်မျိုးသမီးပေါ့ဒေသပေါ့အားလုံးပါပြည်သူလူထုအားလုံးကအသိပညာနဲ့အားနည်းကြပါတယ်။ပညာရေးရှင်နဲ့အားနည်းကြတဲ့အခါကျတော့အစိုးရတရရဲ့နောက်ပြည်နယ်ဘတ်ဂျက်ကိုတက်မြှောက်မယ်။မျိုးသမီးတွေရဲ့ပြည်ထောင်လုံဆောင်မှုတွေအတွက်ဘတ်ဂျက်တွေပို့ပေးရမယ်။စစ်ပညာပေးမှုတွေအစိုးရရဲ့မီဒီယာတွေကနေပြီးလက်တွေ့လုပ်ကြပါရဲ့။အစိုးရမီဒီယာဆိုတာကကျွန်တော်တို့ပုံမှန်မီဒီယာတဲ့ဆိုင်ရင်အလွယ်ကြီးလေးရောက်ရှိနိုင်နေတာရှိတဲ့ဒီလိုနေရာတွေကနေစစ်ပညာပေးမှုတွေလည်းတော့နောက်ဥပဒေတွေမှာလည်းမျိုးသမီးနဲ့မျိုးသားတန်းတွေမဖြစ်အောင်အဟံဒါစစ်စီရဲ့ဥပဒေတွေဆင်ရဲတာတွေကိုဆက်ကြပေးရပါမယ်။လောလောဆယ်အစီအစဉ်မှာတော့အစိုးရတရအနေနဲ့လုံဆောင်နိုင်မှုကအင်ကျန်းမှအားနည်းပါရဲ့။
အမျိုးသမီးများကွန်ရက်မန္တလေးကဥဆောင်ချင်ပါတဲ့အမျိုးသမီးများဖိုရမ်မှာအမျိုးသမီးလွတ်တော်အမတ်တွေရဲ့လွတ်တော်အတွေ့အကြုံတွေနဲ့ရင်ဆိုင်ရတဲ့အခက်အခဲတွေကိုလည်းအမျိုးသမီးလွတ်တော်ကိုယ်စားလှယ်တချို့ကိုယ်တိုင်တက်ရောက်ပြီးတော့ဆွေးနွေးခဲ့တယ်လို့လည်းမက်ခင်လီကပြောပြပါရရှင်
။မက်ခင်ဖြူတွေးရဲ့တင်ပြချက်ပဲဖြစ်ပါတယ်ခင်ဗျာ။ VOE ကအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOE မြန်မာပိုင်းကတင်ဆက်တဲ့သတင်းပတ်စင်ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုဒူးကနေလည်းဖမ်းယူရှုစားနိုင်ပါတယ်။ဒီကနေ့ည9:00-10:00အထိမကြာခင် VOE အစီအစဉ်တွေတင်ဆက်တဲ့အခါမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်တက်ကြီးစကားကဏ္ဍတွေကိုလိုင်းနိုမီတာ25-32တို့မှာနားဆင်နိုင်ပါတယ်ခင်ဗျာ။ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပါမယ်။
အင်္ဂါနေ့မှာစတင်မဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးနိုင်ရေး9ရက်ကြာပြစ်ခတ်ရစဲထားဖို့ Saudi Arabia ရဲ့ကမ်းလှမ်းမှုကိုလက်ခံလိုက်တယ်လို့ယေမန်နိုင်ငံကဟူသီသံတမန်ကပြောပါရယ် Saudi ဦးဆောင်တဲ့မာမိတ်ဖွဲ့တွေကမြို့တော်ဆန်နာမှာရှိတဲ့တမရဟောင်း Ali Abdullah Saleh ရဲ့နေအိမ်ကိုလေကြောင်းကနေတိုက်ခိုက်ပြီးဒီကနေ့တနင်္ဂနွေနေ့မှာသံတမန်ရဲ့ဒီတင်ညာချက်ထွက်ပေါ်လာတာပါကမ္ဘာပေါ်မှာလူခွင့်လေးစားမှုနဲ့ပတ်သက်လို့ထိတ်တန့်နိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့လူခွင့်ဆိုင်ရာမှတ်တမ်းတွေကိုကုလသမဂ္ဂကလေ့လာသုံးသပ်နေပါရယ်ကုလအဖွဲ့ဝင်193နိုင်ငံစလုံး၄နှစ်တကြိမ်လှုပ်ဆောင်နေကြကုလသမဂ္ဂလူခွင့်ကောင်စီရဲ့ Universal Patriotic Review လို့ခေါ်တဲ့နိုင်ငံတကာကသုံးသပ်ကြားနာမှုလုပ်ငန်းစဉ်အတွက်အမေရိကန်နိုင်ငံကလည်းပါဝင်ဆောင်ရွက်တာဖြစ်ပါတယ်။မြန်မာနိုင်ငံက Rohingya Muslim 900လောက်တင်ဆောင်ထားတဲ့အလေတွေ Indonesia အနောက်ဘက်ကမ်းခြေကိုစိုက်ကပ်လာခဲ့ပါတယ်။ဒီလေကြီးပြေးဒုက္ခသည်တွေကတချို့ဟာရင်းနဲ့အစားအစာပြတ်လတ်မှုကြောင့်အာရုံကုန်ခန်းပြီးစေကူတမှုခံယူဖို့လိုအပ်နေကြောင်းရွှေပြောင်းအခြေချမှုနဲ့လူခွေလှူရှားသူတွေကပြောပါရယ်။ဂျကာတာမြို့တော်က IOM လို့ခေါ်တဲ့ PP ဆိုင်ရာရွှေပြောင်းအခြေချနေထိုင်ရေးဆိုင်ရာအကူအညီပေးရေးအဖွဲ့လက်ထောက်အကြီးကတီဗ်ဟမလ်တန်ကအကူအညီပေးရေးအဖွဲ့တွေဟာအာချီဒေတာစီကိုတွားရောက်နေကြတယ်ဆိုပြီးတော့လည်းပြောဆိုပါရယ်။အင်အားပြင်းထန်တဲ့တိုက်ဖွန်းမုန်တိုင်းမကြောက်မီ24နာရီတောင်မလိုတော့တဲ့အချိန်မှာဖလပ်ပိုင်မြောက်ပိုင်းကငါးဖန်သမားတွေဟာသူတို့ရဲ့ငါးပန်းလေတွေကိုမုန်တိုင်းဘေးဒဏ်ကနေလုကင်းရကိုဒီကနေ့တနင်္ဂနွေနေ့မှာရွှေ့ပြောင်းနေကြပါရခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ကြီးညာခဲ့တာပါဒီနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကမန်နန္ဒန်ချန်ဖြစ်ပြီးတန်လွင့်အင်ဂျင်နီယာကတော့ Glenn Von Galio ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00အထိလိုင်းနိုမီတာ7.25ဒုကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.